စည်ရေးပြိပခါတွေတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ကောင်စီတပ်စခန်းတချို့ကိုဆက်ပြီးတော့မှသိမ်းပိုက်နိုင်ခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲကသတင်းထုတ်ပြန်လိုက်ပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အင်အားစုတွေတိုက်ပွဲတွေပြင်းထန်နေပါတယ်။ဒီလိုပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေသေဆုံးရတာနေရက်စွန့်ခွာရမှုတွေတိုးလာနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်။
ညီနောင်မဟာမိတ်သုံးဘွဲရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးဟာရပ်ပေါင်း80ကျော်ကြာမြင့်လာတဲ့အချိန်အထိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့မနေ့ကတော့စစ်ကောင်စီရဲ့အဓိကတပ်စခန်းနှစ်ခုကိုသိမ်းယူနိုင်ခဲ့ကြောင်းကြေညာထားပါတယ်။တနင်္ဂနွေနေ့မှာပဲကုတ်ခိုင်မြို့ကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ကြောင်း PSLF TNL တအန်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ
်။ကုတ်ခိုင်မြို့ကကျမတို့ပေါ့နော်မနေ့ညနေချိန်မှာကျမတို့ TNL တပ်ဖွဲ့ကဝင်ရောက်ပြီးတော့မရှင်းနေသိမ်းပိုင်နိုင်ခဲ့တယ်။ဒီအသေးစိတ်ကတော့ဒီမှာတို့စီတော့မတက်လာသေးဘူး။အခုကဒီနေ့တိုက်ပွဲကတော့တက်လာတာမတွေ့ရသေးဘူးပေါ့နော်။အားပြီးခဲ့တဲ့နှစ်ရက်ဆိုရင်မုံမိတ်ဘက်မှာရှိမယ်။နောင်ချိုဘက်မှာရှိမယ်။ကျောင်းမဲဘက်မှာရှိမယ်
။ညီနောင်မဟာမိတ်သုံးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့တိန်းဒီအခြေဆိုင်စစ်စင်ရေးကုကဲမှုဌာနချုပ်စကခ16ကိုတနင်္ဂနွေမနက်10နာရီနဲ့ကုတ်ခိုင်အခြေဆိုင်ဘီဝါဂုံးကိုည17နာရီမှာအပီးသက်ချိန်မုံတိန်းယူခဲ့ကြောင်းဖော်ပြပါရတယ်။ PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကတဲ့ဒီအခြေဆိုင်စကခ16ဌာနချုပ်ကို MNDAA ကတင်းယူတာဖြစ်လို့သတင်းအသေးစိတ်မသိရသေးကြောင်းပြောပါတယ
်။ဒီဟာကျတော့ကျမတို့အသေးစိတ်မသိရဘူးပေါ့နော်။ဒီမှာမိတ်သက်ဖွဲ့မှ MNDAA ကတင်းတာဖြစ်ပြီးတော့မှအသေးစိတ်ကတော့ဒီလိုပဲဆက်သွယ်လိုက်ပါနော
်။ MNDAA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဇန်နဝါရီလ9ရက်နေ့ကနန်းဆန်မြို့နယ်မြို့သစ်ကျေးရွာကိုစစ်ကောင်စီကတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကနှစ်ကြိမ်တိုက်ခတ်ခဲ့တာကြောင့်ကျောင်းဆရာဆရာမ5ဦးသေဆုံးပြီးတော့ကျောင်းသား3ယောက်အပါအဝင်6ယောက်ဒဏ်ရာရခဲ့တဲ့ကြောင်းနဲ့လာရှူးမြို့နယ်မိုင်းယော်ကျေးရွာမှာလည်းလေကြောင်းကဘုံကျဲတာကြောင့်အမျိုးသမီး4ဦးဘုံထိမှန်တိဆုံကြောင်း PSLF TNL ကသတင်းထုတ်ပြန်ပါတယ်။ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေနဲ့ဒေသခံတိဆုံမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်ထားတာမတွေ့ရပါဘူး။ကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကို KNA နဲ့ PDF ပူးပေါင်းတပ်တွေက6ရက်နေ့ကတိုက်ယူနိုင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့တက်စခန်းကိုတိမ့်ပိတ်တာနဲ့ပတ်သက်လို့မသိရသေးကြောင်းပြောဆိုပြီးဖားကန့်ဒေသမှာတိုက်ပွဲဖြစ်ပွားနေတာ3ရက်ခန့်ရှိပြီးတော့ဒီနေ့လဲဆက်ပြီးတော့ဖြစ်ပွားနေတယ်လို့ပြောပါတယ
်။အဲ့ဒါတော့ဒီစားမသိဘူး။တက်ပွဲဆက်ဖြစ်တယ်ဆိုတဲ့အတိအကျတော့ပဲကျွန်တော်တို့ကြားပါလေ။ဒီနေ့လည်းဆိုလို့3ရက်လောက်ရှိပြီ။သူတို့ပြောတာဟုတ်နော်ဝေခါပေါ့။နမ်ယာအဲ့ဘက်မှာဖြစ်ပါလေ
။ဒေသရင်းသတင်းမီဒီယာတွေကတော့ဝေခါတက်စခန်းနဲ့နမ်ယာရွာအနီးကနန်းဒိန်တက်စကန်တင်းယူတာဖြစ်ကြောင်းဖော်ပြကြပါရယ်မင်းညပိုင်းကနတ်မော်ရွာအနီးနဲ့ဒီကနေ့မနက်မှာလဲဝေခါနားမှာတိုက်ပွဲထပ်မံဖြစ်ကြောင်းနဲ့ဝေခါရွာဘက်မှာစစ်ကောင်စီကလေကြောင်းကတိုက်ခတ်တာတွေရှိကြောင်းလဲဖော်ပြပါရယ်လက်ရှိဖားကန့်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင်းဝေခါနဲ့နတ်မော်ရွာဘက်ကထောင်နဲ့ချီတဲ့စစ်ရှောင်းတွေဟာစိတ်မူရွာကဘုံကြီးကြောင်းနဲ့ခရိယံဖျားကြောင်းတွေစီကိုတင်းရှောင်ခိုလုံနေကြပါရယ်ဖားကန့်ဒေသခံတူကတော့စစ်ရှောင်းတွေရဲ့လက်ရှိခြေအနေကိုခုလိုပြောပါရယ်
ဘုရားကြောင့်ပေါ့လေဘုရားကြောင့်ရတရားကြောင့်ရရောက်တယ်အဲ့တော့တိတိကတော့ဒီတိအောင်ပြီးတော့ဆိုတော့သူမမဟုတ်ဘူးပြည့်ကြတာဒီအဲ့ဖိတ်မှုမှာတော့ထောင်ပိုင်းတော့ရှိတယ်ပြောတယ
်စိတ်မှုမှာရောက်ရှိနေတဲ့စစ်ဆောင်တွေဟာစွတ်ငိုင်ဘုရားကြောင့်မော်ရှန်ဘုန်းကြီးကြောင့်တောင်ပေါ်ရှမ်းဘုန်းကြီးကြောင့်နဲ့စိတ်တဒုက္ခဘုန်းကြီးကြောင့်လေးနေရာမှာလူ2500ခန့်ရောက်နေကြောင်းဒေသတွင်းကူညီဆောင်ရွက်ပေးနေသူတူကပြောပါတယ်2023ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ကတိုင်းတောင်တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့စစ်ဆောင်တွေဟာစိတ်မူဘက်ကိုတင်းရှောင်ခဲ့ရဘူးပါတယ်ဖားကန့်ဒေတာတိုက်ပွဲတွေကြောင်းလောလောဆယ်မှာပြကြီးနာဖားကန့်လမ်းပေါ်မှာရှိတဲ့နန်ယာဂိတ်ကိုပိတ်ထားပါတယ်ခင်ဗျာ
ဒါကတော့ရှမ်းမြောက်ကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်နိုင်ခဲ့ကြောင်းတိုင်းရင်းသားလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့သတင်းထုတ်ပြန်လိုက်တဲ့သတင်းကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်